ကာဇာစစ်ပွဲနဲ့အပြည့်အသဘောတူညီမှုရရှိအလားအလာတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ညာဟူတို့သမ္မတအင်ဂျီရောမှာဂျာတာပတင်းနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်နိုင်ခြေများနေတဲ့သူ့သမ္မတကမလာဟဲရစ်လည်းအင်ဂျီရောအစီအဝေးမှာရှိနေခဲ့တာပါ။ကာဇာစစ်ပွဲအဆုံးသတ်ပြီးတော့ဟာမတ်စ်တို့လက်ထက်ကတစ္ဆေခန်းတွေပြန်ခေါ်လာနိုင်အောင်လို့ဆောင်ရွက်ချဖို့အစ္စရေးနဲ့အမေရိကန်အပေါ်ဖြစ်အားပေးမှုတွေတိုးလာနေချိန်မှာပဲအင်ဂျီရောကိုမစ္စတာနေတန်ယာဟူအခုလိုရောက်ရှိလာခဲ့တာဖြစ်ပါတယ်။အမေရိကန်တို့ကြောတော်နောက်ခံပြုထားတဲ့အဖြစ်ခံရဆဲရင်နဲ့အပြန်အလှန်အဖြစ်တစ္ဆေခန်းတွေပြန်လို့ရေးဆိုတဲ့အပိုင်း၃ပိုင်းမှာအကြံပြုချက်တွေကိုအစ္စရေးနဲ့ဟာမတ်စ်တို့သဘောတူညီမှုရအောင်သမ္မတဘိုင်ဒန်ကရည်မှန်းထားတာဖြစ်ပါတယ်။ကိုလာကြာဂါဇာစစ်ပွဲမှာဂါဇာဖက်ကလူပေါင်း 39,000 ကျော်သေဆုံးခဲ့ပြီးတော့အစ္စရေးဖက်ကတော့ 1,100 လောက်သေဆုံးခဲ့ရတယ်လို့သက်ဆိုင်ရာကပြောပါတယ်။ဟာမတ်စ်တို့လက်ထက်မှာတာဇင်နဲ့ချီတဲ့တစ္ဆေခန်းတွေရှိနေပါသေးတယ်လို့ AP သတင်းမှာရေးပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ကြားအပြစ်ခံရစရင်ဆွေးနွေးမှုတွေနောက်ဆုံးအဆင့်ရောက်နေပြီဆိုပေမဲ့လို့ဖြေရှင်းဖို့လိုနေသေးတဲ့အကြောင်းအရာတွေရှိနေသေးတယ်လို့လည်းအင်မီရော့တာဝန်ရှိသူတွေကပြောပါတယ်။